အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကတန်လွင်တံတားချောင်းစုံကိုဗိုလ်ချုပ်အောင်စန်းတံတားအမည်အဖြစ်ပြည်သူ့လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတပ်မတို့ကြားပစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံအမျိုးသမီးတဦးနဲ့ကလေးငယ်တဦးသေဆုံးခဲ့တယ်ဆိုတာနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုနေကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်မြိုင်မြို့နယ်ချောင်းဆောင်ကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းဆောင်ကိုဗိုလ်ချုပ်အောင်ဆန်းတံတားအမည်အဖြစ်ပြည်သူ့လွတ်တော်စတုဒ္ဓပုံမှန်အစည်းအဝေး၁၈ရက်မြောက်နေ့မှာလွတ်တော်ကိုယ်စားလှယ်၅ဦးတို့ကဆွေးနွေးခဲ့ကြပြီးကန့်ကွက်သူရှိတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးခွင့်ရှိသူ388ဦးအနက်ထောက်ခံသူ219ကန့်ကွက်သူ43ကြားနေသူ116ဦးတို့နဲ့လွတ်တော်ကအတည်ပြုလိုက်တာလည်းဖြစ်ပါတယ် NLD ကိုယ်စားလှယ်အများစုရှိနေတဲ့လွတ်တော်ကနေမဲခွဲဆုံးဖြတ်လို့အနိုင်ရသွားတာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့လည်းမွန်လူမျိုးအတိုင်းဝန်းတွေကနေရှုမြင်နေကြပါတယ်ဗိုလ်ချုပ်အောင်ဆန်းတံတားအမည်ပြောင်းလဲသတ်မှတ်ခြင်းကိုအမျိုးသားအသွင်နဲ့မွန်အမျိုးသားထုကြီးတရက်လုံးကမတ်လ19ရက်နေ့မှာကန့်ကွက်ဆန္ဒပြသွားမှာဖြစ်ပါတယ်။မတ်လ2ရက်နေ့တုန်းကလည်းဗိုလ်ချုပ်အောင်ဆန်းတံတားအမည်ကိုရုပ်သိမ်းပေးဖို့ချောင်းဆောင်ဒေသခံ3000ကျော်တို့ကဆန္ဒပြတောင်းဆိုခဲ့ကြပြီးဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်လန့်ကုံကျေးရွာဒေသခံအမျိုးသမီးတဦးနဲ့ကလေးငယ်တဦးသေဆုံးပြီးကလေးငယ်သူလည်းတန်ရာရရှိခဲ့ပါတယ်။မလ၁၄ရက်နေ့မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေကိုခိုင်မြို့အတွင်းတပ်မတော်သက်စကန်နန်းဖက်ကသက်စကန်နဲ့ပြည်တော်စုလမ်းမဘော်ကမြန်မာတပ်မတော်ဖွဲ့တွေနဲ့၄နေရတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲကြောင့်ကိုခိုင်မြို့နဲ့နန်းခုံကျေးရွာတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးမေသူနဲ့အသက်၁၀နှစ်အောက်ကလေးတဦးသေဆုံးပြီးကျွဲနာသရိတ်ဆန်ခုနှစ်ကောင်ထိမှန်သေဆုံးသွားခဲ့ပါတယ်။တိုက်ပွဲတွင်အသက်73နှစ်အရွယ်ကလေးမသူလည်းဦးကောင်းပေါ်မှာလက်နက်ကြီးစားထိမှန်လို့မူဆယ်ဆေးရုံကိုပို့ဆောင်ပူဇော်နေရပါတယ်
။မြန်မာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတွေကြားကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်ပါတယ်။မတ်လ6ရက်နေ့ကကိုကန့်ဒေသအစိုးရသိမ်းပိုက်နေမြေမှာတပ်ပေါင်းစုတွေလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်ကိုကန့်ဒေသတဝိုင်းနေစဉ်လိုတိုက်ပွဲတွေဆက်ဖြစ်ခဲ့ရမှာပြီးခဲ့တဲ့တောက်ကြနေ့မှာတော့အပြင်းထန်ဆုံးဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေကပြောပါတယ်တိုက်ပွဲကြောင့်တပ်မတော်ဘက်ကတိုက်ဆုံထဏ်ရန်ရတာများတယ်လို့မဟာမိတ်တပ်ဖက်ကပြောပေမဲ့အတည်ပြုချက်မရသေးသလိုနေဆက်တိုက်ပွဲတွေအတွင်းတရုတ်ပြည်ဖက်ချမ်းမှာကြီးစံကြောက်ခဲ့လို့တရုတ်ဖက်ကတိုက်ပွဲရပ်တန့်ဖို့ပြောဆိုလာခဲ့ပါတယ်တိုက်ပွဲကြောင့်ကိုကန့်လောက်ကင်ဒေသခံတောင်းတဲ့ချီဟာတရုတ်နယ်စပ်နယ်လာရှိုးမြို့အတွင်းစစ်ဘီတိမ်းရှောင်နေရပါတယ်
။အေယာဝတီမြစ်တွင်တည်ဆောက်မှုရထားတဲ့ရေကာရာစီမံကိန်းအလုံးဖြတ်သိမ်းပေးဖို့မလ14ရက်နေ့မှာကြာရောက်တဲ့ကမ္ဘာမြစ်ချောင်းအင်းအိုင်များနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့တံဖဲကျေးရွာနေမှာရှိတဲ့မြစ်ဆုံမှာမြစ်ဆုံဒေသခံတွေအရက်ဖက်လူမှုဖွဲ့စည်းတွေဥယျာဉ်စုစုပေါင်း300ခန့်စံတပ်ထုတ်ဖော်ခဲ့ကြပါတယ်။မြမစွန့်အင်မဟာစီစဉ်မှာကချင်ပြည်နယ်တွင်အရာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းဒေသကရေအားလက်စစ်စီမံကိန်းရေကာတာစုစုပေါင်း15ခုနဲ့အဲ့ဒီရေကာတာစီမံကိန်းတို့ဟာလူသူတို့အကျိုးမရှိနိုင်တဲ့အတွက်အခုလိုဖျက်သိမ်းပေးဖို့ကန့်ကွက်ရတာဖြစ်တယ်လို့မြစ်ဆုံဒေသခံတော်ကြားခေါ်ကပြောပါရယ်။ NLD အစိုးရအနေနဲ့မဲဆွယ်စည်းရုံးရေးဆင်းစဉ်ပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပေးဖို့နဲ့အရာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းဒေသကရေအားလက်စစ်စီမံကိန်းရေကာတာအလုံးလုံးဝရပ်တန့်သွားအောင်တရုတ်အစိုးရကိုတိုက်တွန်းပေးဖို့လည်းတောင်းဆိုတာဖြစ်တယ်လို့ကချင်လူမှုဖွဲ့စည်းခေါင်းဆောင်သူဖြစ်သူဦးမုံရာကပြောပါရယ်
။ရခိုင်ပြည်နယ်မှာပြေးဆွဲဖို့အတွက်ဂျပန်နိုင်ငံကအကူအညီပေးဖို့သဘောတူထားတဲ့တင်မော3စီးတဲကပထမတစည်းမှာမတ်လ14ရက်နေ့ညနေပိုင်းမှာကြောက်ဖြူမြို့ကိုရောက်ရှိလာပါတယ်။ အခုရောက်ရှိလာမဲ့တင်မောကိုဂစ်ပနဒီတက်လို့အမိပေးထားပြီးစစ်တွေတောင်ကုတ်မြေပုံမှန်အောင်စတဲ့ကံရိုတမ်းမျိုးတွေကိုပြေးဆွဲသွားမှာဖြစ်ပြီးခရီးသည်150နီးပါးကိုတင်ဆောင်နိုင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာ2015ခုနှစ်မတ်လ23ရက်နေ့ကအောင်တကွန်တင်မောနစ်မြုပ်ခဲ့တဲ့အတွက်ခရီးသည်ရာနဲ့ချီတိတ်ဆုံးခဲ့ရတဲ့နောက်ရခိုင်ပြည်နယ်မှာခံခတ်မှုမရှိတဲ့ကံရိုတမ်းသွားတင်မောခရီးစဉ်တွေကိုရပ်နားထားခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမတ်လ12ရက်နေ့ကနေ14ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘ ਹੁ အလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကနေ UNFC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့ဆိုင်ခဲ့တယ်လို့အစိုးရကတင်ပြထားတဲ့အချက်၉ချက်ခိုင်မာအောင်ထပ်မံဆွေးနွေးပြီးမှတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဆွေးနွေးဆုံးဖြတ်သွားမယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ဗဟုလုံမှုဆောင်ကော်မတီစည်းဝေးကနေလက်ရှိနိုင်ငံရေးပြောင်းလဲရအခြေအနေတွေကိုပြန်လည်သုံးသပ်ပြီးမတ်လ23ရက်နေ့မှာကျင်းပမဲ့ UNSC ဒုတိယအကြိမ်ညီလာခံကိုရွှေ့ရွှေ့လိုက်တယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်သာကခုလိုပြောပါတယ
်ဒီညီလာခံကိုတမတ်ရက်23ရက်နေ့မှာစတင်ကျင်းပနိုင်ဖို့အတွက်ကိုကျွန်တော်တို့ကအစီရင်ခံစာကိုကျွန်တော်တို့ကညှိလိုက်တယ်အတည်ပြုလိုက်တယ်နော်ဗဟုလုံမှုဆောင်အဆင့်ပေါ့နော်လက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးစည်းရေးအခြေအနေကြောင့်ပေါ့ဗျာညီလာခံကိုဒီတက်မှတ်ရက်အတွင်းမှာမလုံဆောင်တင့်သေးဘူးနိုင်ငံရေးပြဿနာကတော်လေးကိုခက်ခဲရှိနေတယ်အခက်ခဲဆိုတာကတော့ဥမာဒီပန်ဆန်းမှာဥမာတော့တို့ကတော့ NCA line ကိုမတော်တော့ဘူးဒီဘက်ကလည်းကျွန်တော်တို့ NCA line ကိုကြည့်နေတာလည်းတော်လေးကိုနည်းနည်းတိုးတက်လာပြီပေါ့နော်အဲ့လိုအမြင်မတူတဲ့အနေအထားနှစ်ခုကြားမှာကျွန်တော်တို့ကတော့မကင်တွယ်တတ်ရင်ပေါ့နော်ကျွန်တော်တို့အထက်မှလည်းအမြင်တွေကွဲနိုင်တယ်နောက်အခြေအနေကလည်းစည်ရည်ကလည်းတိုးလာနိုင်တယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်မြင်တယ်
UNSC ဗဟုလုံမှုဆောင်ကော်မတီအရေးပေါ်စည်းဝေးကနေအစိုးရအဖွဲ့ကိုတင်ပြထားတဲ့အချက်၉ချက်ကိုထပ်မံဆွေးနွေးပြီးမှ NCA လက်မှတ်ရေးသူရေးကိုဆွေးနွေးဆုံးဖြတ်မှာဖြစ်တယ်လို့နဟန်သာကဆက်ပြောပါတယ်
အခုကမူရပဲချမှတ်ထားတာကိုအဲ့ဒါကိုသွားပြန်ကြည့်မယ်တကယ်လို့ပြည်လဲတော့ဒါအစ်ပြည်တလို့ဟိုလှုပ်ဆောင်တော့ဖို့ပါပဲကိုချက်ကိုတော့မူရတော့လက်ခံလာပြီးပြီဟိုဘက်နဲ့ဒီဘက်နဲ့ပေါ့နော်အလျှော့တင်းတွေလောက်တာနဲ့
တဖက်မှာလည်းကချင်လွတ်လပ်ရေးအဖွဲ့ KIU အနေနဲ့ရင်းညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့အဖြစ်ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေဆက်ပေါ်နေတဲ့အပြင် NCA နဲ့ပတ်သက်ပြီးပန်ဆန်းညီလာခံဆုံးဖြတ်ချက်အတိုင်းသွားမယ်ဆိုရင် UNSC ရဲ့သဘောထားနဲ့ကွဲလှဲသွားနိုင်တယ်ဆိုတဲ့သတင်းတွေလည်းဆက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိမင်ချက်ပေးဖို့စောင့်နေသေးတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံသူ့ဘူမှုကြီးနော်ဘူးကပြောပါတယ်
ဒီအစည်းအဝေးပေါ်မှာပဲမူတည်မှာဖြစ်ပါလားပြောလို့ပြောပါလားကျွန်တော်တို့ကတင်ပြထားတဲ့ဒီ NCA မူကြမ်းမှာအစီအပြေတော့အဲ့ဒါလည်းစီတည်သွားမှာပါဒါပေမဲ့အဲ့ဒီအတိုင်းမဟုတ်ပဲနဲ့တခြားပုံစံနဲ့ဆိုတော့ဒါအစဉ်စားဆရာပြန်ဖြစ်လာမှာပါ
သုံးရကြာကျင်းပခဲ့တဲ့စည်းဝေးမှာ UNSC ရဲ့ဒုတိယကြိမ်ညီလာခံမှာတင်ပြမဲ့အစီအင်္ဂါစာတွေညှိနှိုင်းတည်ပြုခြင်းနဲ့ UNSC ဖွဲ့ရဲ့ဖွဲ့စည်းပုံပြင်ဆင်ပြည့်စွတ်တည်ပြုခြင်းကိစ္စတွေကိုလည်းဆွေးနွေးဆုံးဖြတ်နိုင်ခဲ့တယ်လို့ဒုတိယဥက္ကဋ္ဌနဟန်သာကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ပထမအကြိမ်ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်ထန်တလန်မြို့မှာမတ်လ၁ရက်နေ့အထိ၃ရက်ကြာကျင်းပခဲ့ကြပါတယ်အဲ့ဒီဆွေးနွေးပွဲမှာချင်းလူမျိုးကိုယ်စားလှယ်ပေါင်း900ကျော်တက်ရောက်ခဲ့ကြပြီးတော့ဘာရီဆွေးနွေးသဘောတူခဲ့ကြပါသလဲအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားတဲ့သတင်းတော်ကိုကြားကြားရမှာပါရှင်
အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အခြေခံရမယ့်အခြေခံမှု30ကျော်ကိုချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာချမှတ်နိုင်ခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦးလက်ထက်အထွေထွေတွင်ရင်းမူလည်းဖြစ်ချင်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီဝင်လည်းဖြစ်တဲ့ဦးထက်နီကပြောပါတယ
်အဓိကကတော့နိုင်ငံရေးကိစ္စအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြောင်းအရာရှိချက်ပါကိစ္စကိုဆွေးနွေးပြီးတော့မှအခြေခံမှုတွေ30ကျော်လောက်ချမှတ်နိုင်ခဲ့တယ်ပေါ့လေနော်အဲ့ဒီစာတမ်းကိုမကြာခင်ချင်းပတ်မဲ့ပင်လုံးမှာတင်သွားဖို့ရှိပါတယ်
1949ခုနှစ်ပင်လုံစာချုပ်မှာပါရှိတဲ့တိုင်းရင်းသားများပြီးပြည်ထောင်စုမှခွဲထွက်လိုပါကခွဲထွက်ခွင့်ရှိစေရမည်ဆိုတဲ့အချက်ကိုတော့ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဘုံတဘောတူညီချက်မှမထည့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဦးထက်နီကပြောပါတယ
်။အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအဲ့ဒါကိုပဲကျွန်တော်တို့ NCA Priestess ကပွားနေတာဖြစ်ဖက်ဒရယ်ဆိုမှတော့ခွဲထွက်ခွင့်ကဘာဖြစ်လို့ထည့်နေရတော့မှလဲအဲ့ဒါနဲ့အဲ့လိုဖြစ်သွားတယ်
အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ချင်းတိုးတက်ရေးပါတီဥက္ကဋ္ဌဦးနိုးထံကပ်ကတော့ခွဲထွက်ရေးမှုဟာတိုင်းရင်းသားလူနည်းစုကိုကာကွယ်တာဖြစ်တာကြောင့်
แท้ตื้นเด่นเด้อลูกตุอเมียนกูอะคูลูပြောပါတယ်ကန်တူရင်းနဲ့ဖီဒရယ်မှုနဲ့ဆိုတာလဲခွိုက်ထွတ်မှုကတခုပြုတ်လိုက်ရင်ကျန်တဲ့တုံးခွတ်တော့သူပြုတ်ပြလိမ့်မယ်လူမျိုးကြီးရှိကတာရှိတဲ့လူတွေကခေါင်းဆောင်တွေကခွိုက်ထွတ်မှုကသူတို့ကကြောက်တယ်လေတရားဝန်ကြီးတို့ဖြစ်တာကိုလီဂယ်ရိုက်တို့ဖြစ်တော့ဒီလီဂယ်ရိုက်ကိုပေးထုတ်လိုက်တော့သူတို့ဘာမှမမှုတော့
ဖေဖော်ဝါရီလ20ရက်နေ့မှာမတ်လ10ရက်နေ့အထိချင်းပြည်နယ်ချန်တလန်းမြို့TPC ဘုရားကျောင်းမှာကျင်းပခဲ့တဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမှာချင်းအမျိုးသားတပ်ဦးကတရ950တပ်ဦးတရဝင်းနိုင်ငံရေးပါတီက920ဦးစုစုပေါင်းကိုယ်စားလှယ်650ဦးပါဝင်တင်ပါဝင်ထိုက်သူ20ဦးစုစုပေါင်းကိုယ်စားလှယ်600ဦးပါဝင်တက်ရောက်ခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါ။မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြိုင်မြို့နယ်ချောင်းဆုံကိုဆက်သွယ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းတရားအမည်အဖြစ်ပြည်သူ့လူတော်ကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။တရုတ်ရှိတဲ့အခု
ထိုင်းနယ်စပ်ဒေသကနေတိုင်းရင်းသားသတင်းထောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါ။